မနက်ဖြန်ဟာကမ္ဘာဒုက္ခသည်များနေပါမြန်မာနိုင်ငံဟာလည်းကမ္ဘာပေါ်မှာဒုက္ခသည်အများဆုံးထွက်ပြေးရတဲ့နိုင်ငံတွေထဲမှတစ်ခုအပါအဝင်ဖြစ်ပါတယ်အထူးသဖြင့်တိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေနဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2019ခုနှစ်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်ပဋိပက္ခတွေနောက်ပိုင်းအင်းနီချင်းနိုင်ငံတွေကိုထွက်ပြေးရတဲ့ဒုက္ခတွေသိမ်းနေချင်ရှိနေတာပါဒီဒုက္ခတွေနဲ့ပြန်နိုင်ရေးအလားလားဘယ်လိုရှိနေပါပြီလဲဒုက္ခတွေမြတ်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အာရှဒေသဆိုင်ရာပြောခွင့်ရကာရိုလင်းကလပ်ကိုမချင်းချီတွေကဆက်သွယ်နေမြန်ထားပါလိမ့်ရှင်
မြန်မာနိုင်ငံအတွင်းပြည်ပခါတွေကြောင့်အိမ်ကြီးချင်းနိုင်ငံတွေမှာထွက်ပြေးခိုးလုံနေကြတဲ့ဒုက္ခသည်တွေသိမ်းနေချေရှိပါတယ်။မြန်မာအစိုးရအနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဒီဒုက္ခသည်တွေနေရပြန်နိုင်ရေးဆောင်ရွက်နေတာတွေလည်းရှိပါတယ်။ဆိုတော့လက်ရှိမှာဒီဒုက္ခသည်တွေနေရပြန်ဖို့အလားအလာကနှီးလာပါပြီလား။ဘယ်လိုများသုံးသပ်မိပါလဲရှင
့်။ So UNHCR orients in refugee and displacement situations that eventually.People caught up in violence
and war and crisis.ကျေးရတွေကတော့တစ်ခုနဲ့တစ်ခုမတူပါဘူး။အကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆွန့်ခွာလာသူတွေကသူတို့နေရပြန်တဲ့အခါဘေးကင်းလုံခြုံမှုရှိပါမလား။အာဏာပိုင်တွေကသူတို့ကိုနောက်တစ်ကြိမ်ဖမ်းဆီးနှိပ်စက်နှင်းပန်းတာခံရမလားဆိုတဲ့စိုးရိမ်မှုတွေရှိပါတယ်။ဒါကပဋိပက္ခတွေဒုက္ခတွေနေရပြန်ရင်အခြေအနေတွေနဲ့ပတ်သက်လာရင်အမြဲတမ်းထည့်သွင်းစဉ်းစားရတဲ့အချက်ပါ။ဖြစ်ရအတော်များများကတော့နိုင်ငံရေးအကျက်အသေးတွေကြောင့်ပေါ်ပေါက်လာတဲ့ပြဿနာတွေပါ။ဟုတ်ကဲ့ဒီဒုက္ခတွေတွေနေရပြန်နိုင်ရင်းနဲ့ပတ်သက်ပြီးတော့အဓိကဆိုရင်ချက်ကဘာဖြစ်ပါမလဲရှင
် Well if you talk to Rohingya refugees the most important thing for people is that they can go back with their rights
လူတွေဒုက္ခတွေတွေနဲ့ပတ်သက်လာရင်တော့အဓိကကသူတို့တွေနေရကိုဘေးကင်းလုံခြုံစွာပြန်ခွင့်ရဖို့နဲ့သူတို့ဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုအတိအမှတ်ပြုခံရဖို့ပါလွတ်လပ်စွာသွားလာခွင့်ပညာသင်ကြားခွင့်နဲ့စီကူတာခွင့်တွေအကန့်အသတ်မထားရရဖို့ပါပဋိပက္ခတွေအတွင်းနေနေမျိုးရှုဖြစ်စီရခံရပေမဲ့သူတို့အရက်ကိုပဲသူတို့ပြန်ကျင်ကြရပါဒုက္ခတွေစခန်းလိုတနေရာမှာစခန်းသွင်းပြီးနေရတာမျိုးကိုတော့မလိုချင်ကြပါဘူးလူကုန်တိတ်ခါရှိရှိဘေးကင်းလုံခြုံမှုရှိစွာနဲ့ပြန်ကျင်ကြရပါထိုင်းမြန်မာနယ်စပ်မှာလည်းဒုက္ခတွေသိမ်းနေချီပြီးတော့ရှိပါတယ်ဒီဒုက္ခတွေနဲ့ပတ်သက်လို့ရောသူတို့တွေနေရပြန်နိုင်ဖို့ဆောင်ရွက်နေတာတွေရှိပါလားအခြေအနေကဘယ်လိုပါလဲရှင
် They're not actively promoting returns to Myanmar for the population there however
ဒီဒုက္ခတွေတွေနေရပြန်ဖို့ကိုတော့ကျမတို့ကဖျားပေးတွန်းအားပေးတာမျိုးတော့မရှိပါဘူး။ဒါပေမဲ့ဒုက္ခတွေတွေကိုယ်တိုင်ကကိုယ်သဘောဆန္ဒနဲ့ကိုယ်နေရပြန်နေတယ်ဆိုရင်တော့ကျမတို့ကူညီဆောင်ရွက်ပေးပါတယ်။ဒီဇွန်လအစမှာကိုပဲကိုယ်သဘောနဲ့ကိုယ်ပြင်မြင်ရတဲ့ဒုက္ခတွေတချို့ရှိနေတယ်လို့ကျမတို့သိထားပါတယ်။ဒီဒုက္ခတွေတွေဟာထိုင်းမြန်မာနယ်စပ်မှာဆယ်စုနှစ်တွေနဲ့ချီနေထိုင်ကြသူတွေပါ။နေရပြန်သူကတော့အနည်းချင်းသာရှိပါသေးတယ်။သူတို့တွေနေရပြန်ဖို့စိတ်ချရတဲ့အနေအထားမရှိသေးဘူးလို့ခံစားရသူတွေကများပါတယ်။ဒီလိုဆိုတော့ဒါကအခြေအနေလို့ဆောင်ရမယ့်ကိစ္စဖြစ်နေပါတယ်။ဟုတ်ကဲ့ဒီဒုက္ခတွေတွေနေရပြန်ဖို့အတွက် UNHCR အနေနဲ့တွန်းအားမပေးဘူးဆိုတာကဒီပြည်တွင်းမှာစစ်ပွဲတွေဆက်ပြီးတော့ဖြစ်နေလို့လား။ဒါမှမဟုတ်ရင်ဒီဆိုးရအနာပိုင်းတွေဘက်ကဒုက္ခတွေတွေကိုကြိုးစားလက္ခဏာမျိုးမရှိလို့လား။ဘာကြောင့်မှလဲရှင
်။ Because we believe that the host government and conditionsWill mean that when refugees return, that they will do so in safety and security.
ဒုက္ခတွေကိုပြန်လည်ခံနိုင်တဲ့နိုင်ငံအနေနဲ့ဒုက္ခတွေရဲ့လုံခြုံရေးနဲ့ဒေသလုံခြုံမှုကိုအမှခံနိုင်တဲ့အခြေအနေမျိုးဖြစ်မှဒုက္ခတွေနေရပြန်တင်တယ်လို့ကျွန်မတို့ယုံကြည်ထားပါတယ်ရှင်။ဒါမှသာသူတို့နေရပြန်ရတာရည်ရှိဖြစ်ပါလိမ့်မယ်။လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကတော့ဒုက္ခတွေတွေအတွက်စိတ်ချရတဲ့အခြေအနေမဟုတ်သေးပါဘူး။ဒါကြောင့်ဒုက္ခတွေတူးချင်းစီကပဲသူတို့သဘောဆန္ဒနဲ့သူတို့ပြန်ကျင်နေဆိုရင်ပြန်နိုင်ပါတယ်။ကျမတို့ UNHCR အနေနဲ့ကတော့လက်ရှိအခြေအနေမှာဒီဒုက္ခတွေတွေနေရပြန်ဖို့အတွက်ဖိအားပေးတာတွန်းအားပေးတာမျိုးတော့မလုပ်ပါဘူးရှင်။ဒုက္ခတွေတွေနေရပြန်နိုင်ရေးဆောင်ရွက်မှုတွေမှာမြန်မာဆိုရရပူပေါင်းဆောင်ရွက်မှုတွေကရောဘယ်လိုရှိပါလဲ
The Myanmar authorities to act on their words. They have said they are ready to accept.
မြန်မာဆိုရအနေနဲ့သူတို့ပြောတဲ့စကားတိုင်းလိုက်ပါလှုပ်ဆောင်ဖို့ကျမတို့ကတော့တိုက်တွန်းနေတာရှိပါတယ်။ဒုက္ခတွေကိုပြန်လည်ခံဖို့အဆင်သင့်ဖြစ်နေပြီးဒုက္ခတွေရဲ့အတွက်လုံခြုံစိတ်ချရတဲ့အခြေအနေရှိနေပါပြီလို့သူတို့ကတော့ပြောပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာဒီလိုအခြေအနေမျိုးရှိနေတာကိုတော့ကျမတို့သိမတွေ့ရပါဘူး။ဒါကြောင့်သူတို့ပေးတဲ့ကတိတွေအတိုင်းလိုက်ပါဆောင်ရွက်ဖို့တိုက်တွန်းချင်ပါတယ်။ ရခိုင်အကြံပေးကော်မရှင်အကြံပြုထားသလိုရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိစွာလူကုန်တိုက်ခါနှင့်အညီအရပြန်နိုင်အောင်ဆောင်ရွက်ပေးရပါလိမ့်မယ်။ဒီအတွက်တချို့အရေးတကြီးမဖြစ်မနေဆိုင်တွေ့ရမယ့်ကိစ္စရပ်တွေကိုကင်တွင်ဖြေရှင်းရပါလိမ့်မယ်။အပြောနဲ့အလုပ်ညီအောင်ဆောင်ရွက်ဖို့တော့အဓိကတိုက်တွန်းချင်ပါတယ်။